Welcome to the Voice of America in Burmese.
Mingla mena khin ma shin. Washington မြို့တော် VOA American အတန်းကနေ2019ခုနှစ် February လ28ရက်အင်္ဂါနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 32.40.49 ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကာဝေးရဲ့အသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြင့်သွားမယ်လို့သမ္မတထရန့်ကပြောပါတယ် IS နဲ့ Islamic အစွန်းရောက်တွေကိုချေမှုန်းနိုင်မဲ့မူကြမ်းကိုအမေရိကန်စစ်ဌာနချုပ်ကသမ္မတအင်ဂျီတော်ကိုတင်သွင်းလိုက်ပါပြီဖိလစ်ပိုင်မှာပြန်ပြီးဆွဲခံထားရတဲ့ဂျာမန်တစားကံကို Islamic စစ်သွေးကြောအဖွဲ့အဘူဆာယက်ကကွန်ပြစ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ရိုဟင်ဂျာတွေအပေါ်မြန်မာဆိုရရဲ့ကင်တွဲဆောင်ရွက်ပုံဟာခွဲခြားဆက်ဆံတဲ့ပုံမျိုးဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ပြောကြားလိုက်ကြောင်းမနေ့ကထုတ်ပြန်တဲ့ OHCHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ
် The Special Rapporteur Yang Li Hli is urging the government of Myanmar to immediately cease this
ဒါကတော့ Yang Hli ရဲ့ Bangladesh case အတွင်းတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ New YorkOHCHR ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံကိုပြောပြဖို့ရှိပါတယ်ဒါအပြင်ဒီကနေ့မနေ့သတင်းလွှာတွေထဲမှာဥက္ကဋ္ဌလှုပ်ကြံခံရမှုအကြမ်းဖက်မှုစန့်ကျင်ရေးအခမ်းအနားမှာအာဏာရ NLD ပါတီခေါင်းဆောင်တွေဘာတွေပြောကြားခဲ့တယ်လဲရှမ်းပြည်တောင်ပိုင်းမှာစိတ်ကြွစီအလုံးရေပေါင်း6တန်းကျော်ဖမ်းဆီးရမိခဲ့တဲ့သတင်းတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။အမေရိကန်ဆိုရရဲ့ကာဝေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြင့်သွားဖို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာတောင်းဆိုလိုက်ပြီးဆယ်ရာခိုင်နှုန်းတိုးမြင့်မဲ့ဒီပမာဏဟာသမိုင်းမှတ်တိုင်ထူနိုင်မဲ့တိုးမြင့်မှုဖြစ်တယ်လို့ပြောပါတယ်။ဒါဟာအမေရိကန်ရဲ့အင်အားလုံခြုံရေးနဲ့ဆုံးဖြတ်ချက်ခိုင်မာမှုကိုကဘာကသိအောင်အမှတ်ကန်ပေးတဲ့သတင်းစကားတစ်ခုလည်းဖြစ်ပါတယ်။တတိပြောင်ပြောင်းလာတဲ့အမေရိကန်စစ်သားစစ်သမီးတွေအနေနဲ့စစ်မဲ့ဖြစ်ပွားမဲ့အန္တရာယ်ကိုဟန်တားနိုင်မဲ့လုံလောက်တဲ့လက်နဲ့ခံရမိကြောက်တယ်လို့အကြောင်းတကယ်လို့သူတို့အနေနဲ့ကျွန်ုပ်တို့ကိုစားရှေ့တန်းကိုသွားပြီးစစ်တက်ရတော့မယ်ဆိုရင်လည်းအောင်ပွဲပဲရစေခြင်းကြောင့်ဒီနေ့ကနေ့ကသမရအင်ဗျူတော်မှာနိုင်ငံတော်ကပြည်내အုပ်ချုပ်ရေးမှုတွေနဲ့ပြုလုပ်တဲ့တွေ့ဆုံပွဲမှာသမရထရန့်ကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ပွဲတွေမှာအောင်ပွဲပြန်ရဖို့လိုအပ်နေကြောင်းဒုတိယကမ္ဘာစစ်ပြီးကာဇာကာလာတွေတုန်းကဆိုရင်အမေရိကန်ဟာစစ်ပွဲမှာဘယ်တော့မှမရှုံးမှုဆိုပြီးဂုံယူပြောကြားလေရှိကြောင်းသူငယ်စဉ်ကကြားသိခဲ့ရတဲ့အခြေအနေတွေကိုလည်းသမရထရန့်ကပြန်ပြောင်းပြောပြခဲ့ပါတယ်အစိုးရအသုံးစရိတ်အသေးစိတ်ကိုတော့ဒေတာဆန်တော်ချင်းအင်္ဂါနေ့ညမှာလွတ်တော်နေရာပေါင်းကိုပြောကြားမယ်မိန့်ခွန်းအတွင်းချပြတော့မှဖြစ်ကြောင်းဒါပေမဲ့အမေရိကန်စစ်တပ်အတွက်အသုံးစရိတ်ထဲမှာအမေရိကန်စစ်တပ်ပြန်လည်ထူထောင်ရေးအတွက်အမတန်လိုအပ်နေတဲ့အချိန်မှာပဲအားနည်းနေတဲ့စစ်တပ်ပြန်လည်တည်ဆောက်နိုင်ရေးအတွက်စစ်အသုံးစရိတ်ကိုတိုးမြင့်သုံးစွဲခြင်းဖြစ်ကြောင်းသမရထရန့်ကပြောပါတယ်
ဒေါ်နယ်ထရမ့်သမ္မတအနိုင်ရရေးကြိုးစားတဲ့ရွေးကောက်ပွဲမဲဆွယ်တာဝန်ရှိသူတွေနဲ့ရုရှားတာဝန်ရှိသူတွေကြားဆက်တွယ်ကဲမှုတွေမှာမမတ်မကန်လုပ်ခဲ့တဲ့အထောက်အထားမတွေ့ရဘူးလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောကြားလိုက်ပြီးတော့လက်ရှိလုပ်နေတဲ့စုံစမ်းမှုတွေထက်ပိုပြီးနောက်ထပ်စုံစမ်းစစ်ဆေးသွားမှာမဟုတ်စီစဉ်မရှိဘူးလို့ပြောကြားခဲ့ပါတယ်။ထင်သမျှလူတိုင်းကိုလိုက်ပြီးဆစ်ဆွဲနေလို့မရဘူးလို့လွှတ်တော်အမတ် Davian Nunes ကသတင်းတောက်တွေကိုတင်းနှင်လာနေကပြောခဲ့ပါတယ်Trump နဲ့ Russia ကြားဆက်နွယ်မှုရှိနိုင်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှု၃ခုကို Republican တွေဦးဆောင်ပြီးတော့လုပ်နေကြတာပါ။ဒါပေမဲ့စုံစမ်းမှုတွေကိုအခုထပ်ပို့ပြီးတော့ကြဲကြဲပြန့်ပြန့်လုပ်ဖို့တောင်းဆိုမှုတွေကိုတော့သူတို့ကလက်ခံခြင်းပုံမရပါဘူး။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမဲဆွယ်ကာလစဉ်အတွင်းTrump ရဲ့အကြံပေးတွေနဲ့ Russia တာဝန်ရှိသူတွေဆက်သွယ်ခဲ့တာနဲ့ပတ်သက်လို့အဆုံးသတ်ကောက်ချက်မချရသေးဘူးလို့ထောက်လှမ်းရေးကော်မတီထဲမှာပါတဲ့ထိပ်တန်းဒီမိုကရက်အမတ်ကတော့ပြောပါရယ်သမ္မတရွေးကောက်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကို Trump ကအနိုင်ရအောင်လို့ Russia ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ American ထောက်လှမ်းရေးအတိုင်းအဝိုင်းကတွေးရှိထားတဲ့အသေးစိတ်အချက်တွေကိုသိရအောင်လို့အထက်နဲ့အောက်လွှတ်တော်နှစ်ရလုံးကအမတ်တွေကစူးစမ်းနေကြပါရယ်ရှင
်အီရန်နဲ့ Syria နိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic အစွန်းရောက်တွေကိုချေမှုန်းနိုင်မဲ့ပနာမအစီအစဉ်တစ်ခုကိုသမရအင်ဗျူတော်ကိုပို့လိုက်ပြီလို့အမေရိကန်စစ်ဌာနချုပ်ပင်တကွန်ကပြောကြားလိုက်ပြီးကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအခုတင်သွင်းလိုက်တဲ့မူကြမ်းကိုအစိုးရအဖွဲ့အစည်းကအဆင့်မြင့်အရာရှိတွေကိုတနင်္လာနေ့နောက်ပိုင်းမှာရှင်းလင်းတင်ပြသွားမယ်လို့ပြောပါတယ်။ဒါဟာဆီးရီးယားနဲ့အီရန်နိုင်ငံတွေမှာသာမက ဘာသာရေးပေါ်အခြေခံတဲ့နိုင်ငံတစ်ခုတည်ထောင်ဖို့ကြိုးစားနေတဲ့ IS နဲ့အစွန်းရောက်အဖွဲ့တွေအားလုံးကိုချေမုန်းနိုင်မဲ့ကျေပြတဲ့အခြေခံမူကြမ်းဖြစ်တယ်လို့ပင်တယ်ဂွန်ပြောခွင့်ရ Jeff Davis ကပြောပါတယ်။အစီအစဉ်အသေးစိတ်ကိုတော့ Davis ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ရေးဆွဲထားတဲ့ဗျူဟာထဲမှာအခေရာအဖွဲ့ကိုပြင်မှတ်ထားတဲ့အစီအစဉ်ပါဝင်တယ်လို့အရှိလေပိုင်းနဲ့တခြားဒေသတွေမှာရှိနေတဲ့အစွန်းရောက်အဖွဲ့တွေကိုချေမုန်းရေးလဲပါဝင်ကြောင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အခုချမှတ်တဲ့အစီအစဉ်ဟာစစ်အင်အားတစ်ခုတည်းကိုအသုံးပြုတာမျိုးမဟုတ်ဘဲနိုင်ငံရေးနဲ့စစ်ရေးနှစ်ခုရောရှက်ထားတဲ့အစီအစဉ်ဖြစ်တယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ကအလေးပေးပြောကြားခဲ့ပါတယ်။
အီရတ်နိုင်ငံမော်ဆူးမြို့အနောက်ဘက်ခြမ်းကို IS စစ်သွေးကြော်ရဲ့လက်ကနေပြန်ရအောင်တိုက်နေတဲ့အီရတ်တပ်တွေဟာတင်းတင်းလာနေတော့ကမြို့ရဲ့အချက်အချာကြတဲ့တံတားတစ်ခုကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်။လေးခုမြောက် Force လို့သိကြတဲ့ Tigris မြို့ရဲ့တောင်ဘက်အကြဆုံးတံတားကိုအီရတ်အစိုးရလိုလားတဲ့အဖွဲ့တွေကသိမ်းနိုင်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲတွေကြောင့်မော်ဆူးမြို့မှာရှိသမျှတံတားအလုံးလုံးဝပျက်စီးဒါမှမဟုတ်ရင်တော်တော်လေးပျက်စီးကုန်တဲ့အတွက်အခုပြန်သိမ်းနိုင်တဲ့တံတားကိုအသုံးပြုနိုင်မယ်ဆိုရင်အီရတ်တပ်တွေအနေနဲ့တပ်သားတွေနဲ့ရိခါတွေကိုမြစ်ကိုဖြတ်ပြီးတော့သွာလာပို့ဆောင်နိုင်မှာဖြစ်ပါတယ်။မော်ဆူးမြို့အနောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာနဲ့အတူအဲ့ဒီဘက်မှာနေထိုင်နေကြတဲ့အရသားတွေရဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အစားအသောက်လောင်စာနဲ့ဆေးဝါးအလွန်အမင်းပြတ်တောက်နေပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအနေကိုရင်ဆိုင်နေကြရတယ်လို့ကုလသမဂ္ဂကဖော်ပြပြောဆိုပါတယ်။မော်ဆူးမြို့ကို IS စစ်သွေးကြွတွေဝေရောက်သိမ်းပိုက်ခဲ့ခြင်းကအရသားအများပြားဟာမြို့ရဲ့အနောက်ပိုင်းကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။အီရတ်တပ်တွေကမော်ဆူးမြို့ကိုပြန်သိမ်းမဲ့စစ်ဆင်ရေးကိုပြီးခဲ့တဲ့နိုဗင်ဘာလတုန်းကစတင်ခဲ့ပြီး3လအကြာမှမြို့အရှိချမ်းကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။မြို့အနောက်ဖက်ချမ်းကိုပြန်လည်သိမ်းယူနိုင်ဖို့တိုက်နေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေကအီရတ်တပ်တွေကိုတိုက်ခိုက်ရေးမဟုတ်တဲ့ကူညီထောက်ပံ့မှုတွေကိုလုပ်ပေးနေပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတဲ့တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဖိလစ်ပိုင်နိုင်ငံမှာပြန်ပေးဆွဲခံထားရတဲ့ဂျာမန်ဒဇာကန်အတွက်ပြန်ပေးငွေပေးဖို့တောင်းထားတဲ့သတ်မှတ်ချက်ကျော်လွန်သွားတာကြောင့်အဲ့ဒီဒဇာကန်ကိုအစ္စလာမစ်စစ်သွေးကြောအဖွဲ့အဘူဆာယက်ဖ်ကကွန်မြင်လိုက်ပါတယ်ဂျီဟတ်အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုဆင်ဆက်မပြစောင့်ကြည့်နေတဲ့ SIDE ဆိုတဲ့ထောက်လှမ်းရေးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာအဲ့ဒီဂျာမန်လူမျိုးဂျာဂန်ကန္တနာကိုကွမြင့်တဲ့ဗီဒီယိုမှတ်တမ်းကိုတနေ့ကနေ့ကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာသူ့ရဲ့ရွက်လင်နဲ့ရွက်လွင်နေတဲ့အချိန်အသက်အရွယ်ကြီးနေပြီဖြစ်တဲ့အဲ့ဒီဂျာမန်အမျိုးသားဟာပြန်ပြီးဆွဲခံလိုက်ရတာဖြစ်ပါတယ်။ဒေါ်လာ6သိန်းပေးရင်သူ့ကိုပြန်လုပေးမယ်လို့အဘူဆာရဲ့အဖွဲ့ကပြောထားပါတယ်။ဒါပေမဲ့ပြန်ပေးငွေပေးဆောင်ရမယ်နောက်ဆုံးအချိန်တနေ့ကနေ့ကကုန်ဆုံးသွားပြီဖြစ်ပါတယ်။ကန္တနာကိုကယ်တင်နိုင်ရေးအတွက်နီလန်ပေါင်းစုံနဲ့စူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ဖိလစ်ပိုင်အစိုးရကပြောပါတယ်။အခုထုတ်ပေါ်လာတဲ့ဗီဒီယိုစစ်မှန်ခြင်းရှိမရှိဆိုတာကိုအတည်ပြုနိုင်ရေးအတွက်တာဝန်ရှိသူတွေကစူးစမ်းဆောင်ရွက်နေကြောင်းဂျာမန်နိုင်ငံသားရေးဝန်ကြီးမာတင်ရှက်ဖာကပြောပါတယ
်။အင်ဒိုနီးရှားနိုင်ငံဘန်တောင်မြို့ကအစိုးရရုံးအဆောက်အဦတစ်ခုနာမှာအိမ်လုံဘုံတစ်လုံးပောက်ကွဲခဲ့ပြီးတဲ့နောက်အကြမ်းဖက်သမားလိုမသိင်္ဂါသူတယောက်ကိုရဲကပြစ်ဒတ်ခဲ့ပါတယ်။အဆောက်အဦနာကလူမရှိတဲ့ကားပါကင်မှာပေါင်းအုပ်နဲ့လှုပ်ထားတဲ့လက်လုံဘုံတင်းလာနေကပောက်ကွဲခဲ့ပြီးမဲ့တဦးတယောက်မှဒဏ်ရာရခဲ့ခြင်းမရှိဘူးလို့အနောက်ဂျာဗာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မသိင်္ဂါသူဟာအဆောက်အဦတွေကိုပြေးဝင်ပြီးတော့စတင်ပစ်ခတ်ခဲ့တယ်လို့သူကပြောပါတယ်။ရဲတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်ပိုင်းမှာတော့သူ့ကိုတုတ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်တော်တော်ကြာကြာတည်းကအင်ဒိုနီးရှားနိုင်ငံမှာအစ္စလာမစ်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတာပါ။2002ခုနှစ်တုန်းကဆိုရင်ဘာလီကျွန်းပေါ်က night club တစ်ခုမှာဘုံးခွဲတိုက်ခိုက်မှုကြောင့်နိုင်ငံသားသားအများပြားအပါအဝင်200ယောက်သေဆုံးခဲ့ပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံအတွင်းမှာရှိတဲ့ VOA အတန်လွင်ဌာနအပါအဝင်သတင်းမီဒီယာတချို့ကိုတိုင်းပြည်အတွင်းကနှင်ထုတ်မယ်လို့ကမ္ဘောဒီးယားအစိုးရကချင်းချောက်ပြောကြားလိုက်ပါတယ်။အဲဒီလိုချင်းချောက်ပြောဆိုတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းမီဒီယာတွေအပေါ်ဝေဖန်ပြောဆိုတဲ့ NIDU ဆောင်ရွက်ခြင်းဖြစ်တယ်ဆိုပြီးအကြောင်းပြချက်ပေးထားပါတယ်။သတင်းမီဒီယာတွေဟာတိုင်းပြည်ရဲ့တည်ငြိမ်အေးချမ်းမှုကိုအန္တရာယ်ပြုနေတဲ့အတွက်လှုံ့ဆော်ရခြင်းဖြစ်တယ်လို့ကမ္ဘောဒီးယားအစိုးရဝန်ကြီးအဖွဲ့ပြောခွင့်ရဖေစီဖန်းက Facebook လူမှုစာမျက်နှာကတစဉ်စနေနေ့ကချင်းချောက်ပြောဆိုလိုက်တာပါ။ဒါဟာသမ္မတထရမ့်ကသတင်းမီဒီယာတွေအပေါ်ပြုမှုဆက်ဆံပုံကိုနမူနာယူပြီးနိုင်ငံခြားအစိုးရတခုကသတင်းမီဒီယာတွေအပေါ်စင်စာဖြတ်တောက်မှုလှုပ်ဆောင်ဖို့ပထမဆုံးအကြိမ်ဖြစ်ပြောဆိုခြင်းလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့လုပ်ရည်တွေကိုနိုင်ငံခြားအစိုးရတွေကအတူယူလှုပ်ဆောင်ရတယ်လို့လို့သတင်းမီဒီယာအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေကသတိပေးပြောဆိုနေတဲ့အချိန်မှာပဲကမ္ဘောဒီးယားအစိုးရရဲ့ချင်းချောက်ပြောဆိုမှုထွက်လာတာပါ။ သူမနစ်သက်တဲ့သတင်းတွေဆိုရင်သမရထွန်းက fake news သတင်းလိမ်နေလို့ခေါ်ဝေါ်တုံးဆွဲလို့ရှိပြီးသူတို့တွေဟာအများပြည်သူတွေရဲ့အယံသူဖြစ်တယ်လို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းသမရအင်ဂျီရောမှာပြောခွင့်ရရှောင်းစပယ်ဆာနဲ့ပြုလုပ်တဲ့တရားဝင်မဟုတ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွက် The New York Times နဲ့ CNN အပါအဝင်သတင်းဌာနတချို့ဝင်ရောက်သတင်းယူခွင့်ပိတ်ပင်တားမြစ်ခဲ့ပါတယ်သမရအင်ဂျီရောကတော့သူတို့အနေနဲ့တတ်နိုင်သလောက်သတင်းဌာနများများဝင်ခွင့်ရအောင်ဆောင်ရွက်ခဲ့တဲ့အတွက်အဲ့ဒီလိုဖြစ်သွားတာလို့အကြောင်းပြချက်ပေးခဲ့ပေမဲ့အဲ့ဒီလိုတားမြစ်ပိတ်ပင်မှုဟာဒီမိုကရေစီစနစ်ကိုဆော့ကားရရောက်တယ်လို့သတင်းမီဒီယာတွေကဝေဖန်ပြောကြားခဲ့ကြပါတယ်
ပြင်သစ်သမ္မတရွေးကောက်ပွဲကြရင်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားဝင်ရောက်အရွေးခံဖို့တောင်းဆိုတဲ့တောင်းဆိုလွှာမှာပါဝင်လက်မှတ်ထိုးသူ9000လောက်ရှိသွားပါပြီ။လက်ရှိပြင်သစ်နိုင်ငံကနိုင်ငံရေးသမားတွေရဲ့လောက်ရက်ကိုမကြိုက်ကြတဲ့အသက်30ဝန်းကျင်အမည်မဖော်လိုတဲ့လူရွယ်တငယ်ချင်းတစုကအပျော်သဘောနဲ့စားခဲ့တာဖြစ်ပေမဲ့သတင်းတစ်ပတ်တောင်မပြည့်ခင်မှာပဲအခုလိုမျိုးထောက်ခံသူလက်မှတ်ပေါင်းတောင်းတဲ့ချီရရှိခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားဓာတ်ပုံနဲ့အတူ Yes We Can ဆိုတဲ့သူ့ရဲ့မဲဆွယ်ဆောင်ပုဒ်ကိုပြင်သစ်ဘာသာစာသားနဲ့အတူ Obama 17လို့ဖော်ပြထားတဲ့ poster ရာနဲ့ချီကိုလည်းပါရီမြို့တော်နေရာတော်တော်များများမှာတွေ့နေရပါတယ်ပြင်သစ်နိုင်ငံရေးသမားတွေအပေါ်ပြည်သူတွေဘလောက်စိတ်ပြတ်နေကြသလဲဆိုတာကိုပြသတဲ့လှုပ်ရှားမှုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်အမေရိကန်သမ္မတဟောင်းကိုပြင်သစ်သမ္မတလောင်းအဖြစ်ရွေးကောက်ပွဲပါဝင်ပါလို့တိုက်တွန်းနိုင်မှုအတွက်မတ်လ15ရက်နေ့မတိုင်ခင်မှာလက်မှတ်ပေါင်းသက်တမ်းရဖို့အတွက်လည်းသူတို့ကမျှော်လင့်ထားကြပါတယ်အခုလိုသမ္မတအိုဘားမားကိုပြင်သစ်သမ္မတရွေးကောက်ပွဲမှာပါဝင်ရေးတောင်းဆိုချက်အပေါ်ပါရီမျိုးသူမျိုးသားတော်တော်များများကလည်းမကန့်ကွက်ကြတာပါဘူးရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မဆုမျက်မွန်တို့ကပြောပြသွားတာပါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရှင်အခုတော့သတင်းလွှာတွေကိုတင်ပြဖို့အချိန်ရောက်ပါပြီနိုင်ငံရေးအကျိုးအမြတ်ရဖို့အတွက်မစင်မကျင်လှုပ်ဆောင်မှုတွေကြောင့်ကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လူအခွင့်အရေးတွေချိမ့်ချောက်ခံနေရတယ်လို့ UNHCR ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကတတိပေးပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတနင်္လာနေ့ကစတင်ကျင်းပတဲ့34ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံမှာလူအခွင့်အရေးမဟာမင်းကြီးကအဲ့ဒီလိုပွန့်ပွန့်လင်းလင်းတတိပေးပြောကြားလိုက်တာပါ။ VOA သတင်းတောက် Lisa Shalai ပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင်။
ဒုတိယကမ္ဘာစစ်ပြီးကတည်းကကမ္ဘာကြီးတည်ငြိမ်အေးချမ်းဖို့အရေးအောင်အောင်မြင်မြင်လှုပ်ဆောင်လာတဲ့အခြေအနေတွေဟာအခုအချိန်မှာတော့လူကြိုက်များယုံလှုပ်ဆောင်နေကြတဲ့မူဝါဒတွေကြောင့်ဖျက်ဆီးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုင်ယက်အယ်ဟူစိန်ကသတိပေးပြောကြားလိုက်ပါတယ်။စစ်မချမ်းမြေပေါ်ရာစစ်ပွဲတွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ကမ္ဘာနေရာအများအပြားမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးနဲ့တိုးတက်အောင်မြင်တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေရရှိအောင်နှစ်ပေါင်း80လောက်လှုပ်ဆောင်နိုင်ခဲ့တာဟာကုလသမဂ္ဂရဲ့လူ့အခွင့်အရေးပြည်ညင်စာတမ်းနဲ့လူ့အခွင့်အရေးသဘောတူညီချက်တွေကိုနိုင်ငံတကာမှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကောင်းဆောင်တွေရဲ့မမှန်ကန်တဲ့စိတ်ထားတွေနဲ့မဲဆွယ်စည်းရုံးမှုတွေဒါမှမဟုတ်အဲ့ဒီအခွင့်အရေးတွေကိုထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေသဘောတူညီချက်တွေကနှုတ်ထွက်မယ်ဆိုတဲ့ချင်းချောက်ပြောဆိုမှုတွေအတိုင်းလိုက်နာဆောင်ရွက်ကြမယ်ဆိုရင်ကမ္ဘာကြီးအနေနဲ့ကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ဇာယီထူစိန်ကသတိပေးပြောကြားလိုက်ပါတယ်
။ To those political actors who, as in the days of the League, threaten the multilateral system or intend to withdraw from parts of it, the sirens of historical experience
or နိုင်ငံပေါင်းချုပ်အသင်းကြီးကာလတုန်းကလိုပဲအများနဲ့အပြန်အလှန်ထိန်းချုပ်ရမယ့်စနစ်ကြီးကိုဖျက်လုဖျက်ဆီးလုပ်လာတဲ့အနေအထားတွေဒီလိုစနစ်ကြီးကနေတစ်စိတ်တစ်ပိုင်းထွက်သွားမယ်ဆိုတဲ့အခြေအနေတွေရှိလာတာကြောင့်ဒီသမိုင်းကြောင်းကိုပဲစံနမူနာယူပြီးအခုလုပ်နေတဲ့နိုင်ငံရေးသမားတွေနဲ့အဖွဲ့အစည်းတွေကိုရှင်းရှင်းလင်းလင်းသတိပေးရပါတော့မယ်ဒီအတိုင်းထိုင်ကြည့်နေလို့မရပါဘူးဆုံးရှုံးရမှာတွေကတိတ်များမှာမို့ကာဝယ်တားဆီးရမှာတွေကလည်းအများကြီးပါပဲကျွန်တော်တို့ရဲ့အခွင့်အရေးတွေအများသူငါအခွင့်အရေးတွေကဘာကြီးရဲ့အနာဂတ်အစရာတွေအားလုံးဟာလက်လွတ်စပယ်ပြောဆိုလုတ်ကင်နေတဲ့နိုင်ငံရေးအမျက်ထုတ်လို့တဲ့လူတွေကြောင့်ဘေးရောက်မသွားစေသင့်ပါဘူ
းအန်တိုနီယိုဂူတဲရက်စ်ဟာလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်နဲ့လူ့အခွင့်အရေးကောင်စီရဲ့ညီလာခံကိုပထမဆုံးအကြိမ်အဖြစ်တက်ရောက်နေပါတယ်သူကကမ္ဘာတဝန်းလူ့အခွင့်အရေးကိုလစ်လျူရှုမှုတွေခြေပြန့်လာနေတာဟာစိုးရိမ်စရာကိစ္စရာဖြစ်ကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်
We are increasingly seeing the perverse phenomenon of populism and extremism feeding off each other in a frenzy of growing racism, xenophobia,
anti-Semitism. မွတ်စလင်မုန်ဒီယေဝါရနဲ့တခြားမုန်ဒီယေဝါရမျိုးစုံတို့နဲ့အပြန်အလှန်ထောက်ကူပြုလှုပ်ဆောင်နေတဲ့ဖောက်ပြန်တဲ့ဖြစ်စဉ်တွေတိုးမြင့်မြင်တွေ့လာနေရတဲ့အကြောင်းလူနည်းစုတွေဌာနေတိုင်းရင်းသားတွေနဲ့တခြားအုပ်စုတွေဟာလည်း ကဘာတဝန်းခွဲခြားဆက်ဆံခံနေကြရတဲ့အကြောင်းလိန်နူချစ်သူတွေဟာလည်းအဲ့ဒီလိုပဲခွဲခြားဆက်ဆံခံနေကြရကြောင်းပြောသွားတာဖြစ်ပါတယ်။လူခွင့်ရေးချုပ်ပေါက်မှုတွေဟာပဋိပက္ခတွေဖြစ်ပေါ်စေမဲ့အစောပိုင်းတင်ကြတာတွေဖြစ်တယ်လို့လည်းဂူတဲရက်စ်ကသတိပေးပြောကြားပါတယ်။အဲ့ဒီလိုဖြစ်ပေါ်နေမှုတွေကိုလူတိုင်းကဦးစားပေးလုပ်ငန်းစဉ်အဖြစ်နဲ့အကျိုးတင်ကာကွယ်ကြဖို့လိုအပ်တဲ့အကြောင်းပြည်ထနာတွေရဲ့အခြေခံစည်းမျဉ်းကိုကင်တွယ်ဖြည့်ရှင်းပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆိုင်တဲ့စိုးရိမ်မှုတွေကိုအစောဆုံးနဲ့အထီရောက်ဆုံးကင်တွယ်ဖြည့်ရှင်းကြဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါအခုလိုကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံသတင်းနဲ့တဆက်သေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ပြောကြားချက်သတင်းကိုလည်းတင်ပြလိုပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာအစိုးရရဲ့ကင်တွဲဆောင်ရွက်ပုံဟာခွဲခြားဆက်ဆံတဲ့ပုံမျိုးဖြစ်နေကြောင်းရန်ဟီလီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကို၄ရက်ကြာတွားရောက်လေ့လာခဲ့တဲ့ခီးစဉ်အတွင်းတွေ့ရှိခဲ့တဲ့ညှဉ်းပန်းနှိပ်စက်ခံရမှုတွေဟာသူထင်ထားတာတဲ့ပိုပြီးဆိုးရွားနေတယ်လို့ရန်ဟီလီကပြောတဲ့အကြောင်း February 29ရက်နေ့ကထုတ်ပြန်တဲ့ OACHR ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရိုဟင်ဂျာတွေအပေါ်မြန်မာအစိုးရရဲ့ပြုမှုဆောင်ရွက်ခဲ့မှုတွေနဲ့ဆက်လက်ဆောင်ရွက်နေပုံတွေဟာရိုဟင်ဂျာတွေကိုခွဲခြားဆက်ဆံတဲ့ပုံမျိုးဖြစ်နေတာကြောင့်သူတို့ဘဝရက်တည်ဖို့အတွက်အခက်အခဲတွေအများကြီးရှိနေတယ်လို့ရန်ဟင်းလီကပြောကြားခဲ့ပါတယ်။ခွဲခြားဆက်ဆံမှုတွေကိုအမြန်ဆုံးရပ်ဖို့မြန်မာအစိုးရကိုရန်ဟင်းလီကတောင်းဆိုတဲ့အကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ OACHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ညူယောက် OACHR ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဒိုရီယန်လကောမ်ကအခုလိုပြောပါတယ
်။ The special rapporteur Yangli Hili is urging the government of Myanmar to immediately cease the discrimination
the campaign in Myanmar Muslim and Thai wine yin sai ni ya de khwa cha sat san mu de che chin ya sai bu naw tha chi ma de lu khwin yi chou phaw mu de that pi ma phit aw aka kwe pe yi che chin saung ya phu ne di chou phaw mu de phit paw kae de so de su swae jet de ko lwat lat pi tama ja de song san yi a phwe de ne che chin song san bu lu khwin yi a thu ko de le yan hin li ga Myanmar aso ya ko tai twan ba de
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာနဲ့နယ်စပ်ကကောက်ဆက်ဘဇားမြို့တွေကိုသွားခဲ့တဲ့၄ရက်ကြာခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရန်ဟီလီသွားရောက်ကြည့်ရှုခဲ့ပါတယ်။ကိုယ်တိုင်ခံစားခဲ့ရတဲ့ဒုက္ခသည်မိသားစုတွေနဲ့မျက်မြင်သက်သေတွေ့ရှိသူတွေနဲ့တွေ့ဆုံမေးမြန်းမှုတွေအရလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုအတိုင်းအတာဟာမူလကသူခန့်မှန်းထားတာတဲ့ပိုပြီးဆိုးရွားနေတယ်လို့ခီးစဉ်အပြီးမှာရန်ဟီလီကပြောပါတယ်။ဒုက္ခသည်စခန်းတွေမှာသူတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေဟာအောက်တိုဘာလ9ရက်နေ့နောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ထွက်ပြေးလာကြသူတွေဖြစ်ပြီးသူတို့ဆွဆွဲပြောဆိုချက်တွေကိုရန်ဟင်းလီကြားခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒိုရီယန်လကောမ်ကအခုလိုပြောပါတယ
် The experts also reported that several allegations of horrific attacks including the slitting of some people's
ဒီတွေ့ဆုံမှုတွေအရလူတချို့ရဲ့လက်လိခံရတာတင်းနှက်တင်နဲ့ထင်ရမြင်ရပစ်ခတ်တာလူတွေကိုအိမ်ထဲမှာကြိုးတုပ်ပြီးအိမ်တွေကိုမိရှို့ပစ်တာမွေးကင်းစကလေးတွေကိုမိဘုံနဲ့ထည့်ပစ်တာတွေအပြင်မျိုးသမီးတွေကိုအတင်းအဓမ္မပြုကျင်တာနဲ့တခြားလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကြောက်မဲ့ဖွယ်ကျူးလွန်ခဲ့တယ်လို့သူမေးမြန်းခွင့်ရခဲ့သူတွေကပြောကြားခဲ့ကြတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပြပါတယ
်အခုလိုရိုဟင်ဂျာတွေတွေ့ကြုံခံစားရတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်ပြီးရန်ဟီလီကမြန်မာအစိုးရကိုတောင်းဆိုလိုက်တာနဲ့ပတ်သက်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကအခုလိုဆက်ပြောပါတယ
် The special rapporteur Mrs. Younger Lee is currently calling for urgent
action. ဒီကိစ္စနဲ့မြောက်ပိုင်းကရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအဆုံးတက်ရေးမြန်မာအစိုးရအနေနဲ့အရေးတကြီးတာဝန်ယူဆောင်ရွက်ပေးဖို့ရန်ဟီလီကတောင်းဆိုထားပါတယ်
။ရခိုင်ပြည်နယ်အရေးဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကလည်းအကောင်းဆုံးဖြေရှင်းနိုင်အောင်ကြိုးစားနေကြောင်းရခိုင်ပြည်နယ်မောင်းတော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီတချို့နော်အလားချိုးရင်းမှုလေးတွေရှိခဲ့တာလေးတွေကိုဘလို့အကောင်းဆုံးနည်းနဲ့ထိန်းချောင်းပြုပြင်မလဲအလားနိုင်ငံတကာဆန်နှုန်းသားနဲ့လည်းစီပြောအဆက်အောင်အလားကိုယ်နေသက်တေတာလုံခြုံရေးရောအလားတခြားအခွင့်အရေးတွေရောကျွန်တော်တို့အလားကိုယ်နိုင်ငံသားတွေတိုင်းသားတွေရဲ့အခွင့်အရေးတွေရောအလားကာကွယ်ဆောင်ရှောက်နိုင်အောင်ဘလို့နည်းလမ်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့ဘဝနာရီကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတ
ယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာအခုဘင်္ဂလားဒေ့ရှ်ခီးစဉ်တွေ့ရှိချက်တွေနဲ့ ဇန်နဝါရီလကမြန်မာနိုင်ငံကို၁၂ရက်ကြာသွားခဲ့တဲ့ခီးစဉ်အတွင်းတွေ့ရှိချက်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးညီလာခံမှာမတ်လ၃ရက်နေ့မှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါရရှင်။အခုတော့ရန်ကုန်မြို့မှာမနေ့ကကျင်းပတဲ့အကြမ်းဖက်မှုစန့်ကျင်ရေးအခမ်းအနားသတင်းလွှာကိုပြောပြမှာပါ။ရှင်းနေကြီးဥကိုနီနဲ့ဥနေဝင်းတို့ကိုရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ရပြီးတေဆုံးရမှုနဲ့ပတ်သက်လို့အကြမ်းဖက်မှုရှုံချပွဲကိုမနေ့ကရန်ကုန်မြို့မှာကျင်းပခဲ့တာပါ။ဒီအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာရကသူရဦးတင်ဦးတို့တက်ရောက်ပြီးတော့ဘာတွေပြောကြားခဲ့တယ်လဲဆိုတာကိုမတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။အာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်းနေကြီးဦးကိုနီလှုပ်ချံခံရပြီးတလအကြာမှပြုတ်လုတဲ့အကြမ်းဖက်မှုရှုတ်ချပွဲအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ခဲ့ပါတယ်။
အကြမ်းဖက်မှုဘက်ကရက်မလာအကြမ်းဖက်မှုစန့်ကျင်တဲ့ဘက်ကရက်မလာအကြမ်းဖက်ခံရတဲ့သူတွေဘက်ကကာကွယ်မလာအကြမ်းဖက်သမားတွေကိုအားပေးမလာဒါကိုတော့ကျွန်တော်တို့ပြက်ပြက်သားသားဆုံးဖြတ်ဖို့အချိန်တန်ပြီလို့ကျွန်တော်ဒီနေရာကပြောပြရစီ
ရှင်းနေကြီးဦးကိုနီနောက်ဦးနေဝင်းတို့ကိုရန်ကုန်မြို့လိုနေရာမျိုးမှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တဲ့ဥပဒေမဲ့လှုပ်ရမ်းမျိုးကိုအကာအကွယ်ပေးနေစရာအကြောင်းမရှိဘူးလို့လဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုခဲ့ပါတယ်
။အကြမ်းဖက်ခံရတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့အမိုင်းမှာလွတ်လပ်ရေးကြိုးပမ်းခဲ့မှုကာလတွေကလည်းပေါ်ခဲ့မှုပါတယ်။ဂျားကာလတွေမှာလည်းကျွန်တော်တို့ဖြစ်ခဲ့မှုပါတယ်။ဒါပေမဲ့အခုပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ရဲ့အချိန်ကလေးစိတ်ကြီးမှာအကြမ်းဖက်ခံရတယ်ဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ရန်ကုန်မြို့ကတရားဥပဒေမဲ့နေတဲ့မြို့တစ်မြို့မဟုတ်ပါဘူးတရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်လာတဲ့ကာလတစ်ခုမှာတရားဥပဒေမဲ့ပေါ်ပေါက်ခဲ့တဲ့ကိစ္စတရက်ဖြစ်ပါတယ်အကြမ်းဖက်မှုကဘယ်သူ့ကိုမှကောင်းကျိုးမပြုနိုင်ပါဘူးဒီလိုပဲအကြမ်းဖက်ခံခဲ့ရတဲ့ရှိနေဦးကိုနီအကြမ်းဖက်မှုကိုဒူဒူးနဲ့အတူစန့်ကျင်ခဲ့တဲ့ကြာဆုံးသွားခဲ့ရတဲ့ကိုနေဝင်းတို့ရဲ့ပေးဆက်ခဲ့မှုကိုကျွန်တော်တို့ဒီနေ့ဂုဏ်ပြုတာပဲဖြစ်ပါတယ်။ဒီဂုဏ်ပြုမှုဟာအလွန်မင်္ဂလာရှိပါတယ်။တရားဥပဒေစိုးမိုးရေးတရက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဒီကာလတစ်ခုမှာတရားဥပဒေမဲ့ဆောင်ရွက်နေမှုတွေကိုကျွန်တော်တို့အကာအကွယ်ပေးနေစရာအကြောင်းရှိပါဘ
ူး။ NLD ပါတီရဲ့ဥပဒေအချံပေးရှိနေကြီးဦးကိုနီဟာအစိုးရအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနတ်သမားကပြစ်ခတ်လှုပ်ချံခံရတာဖြစ်ပါတယ်။တနတ်သမားကိုဖမ်းဆီးရင်လေစိတ်အငှားရင်မဦးနေဝင်လဲတနတ်သမားလက်ချက်နဲ့တီးဆုံးခဲ့ပါတယ်။တနတ်သမားကိုအန်ဒီယံမမှုပဲဝိုင်းဝန်းဖမ်းဆီးခဲ့ကြတဲ့လေစိတ်အငှားရင်မောင်းတီအပါအဝင်အများပြည်သူကိုလည်းလေးစားပါချောင်းဒီကနေ့ပြုလုပ်တဲ့အကြမ်းဖက်မှုဆန့်ကျင်ရေးအခမ်းအနားမှာပြောဆိုခဲ့ကြပါတယ်။အနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးကတော့အကြမ်းဖက်မှုတွေဟာဘယ်သူ့ကိုမှကောင်းကျိုးမပေးတာကြောင့်ရက်ကြပါတော့လို့အခုလိုတိုက်တွန်းသွားပါတယ်
။ဒါတော့တော်တော့ပါပြီ။လက်နဲ့နဲ့ပြည်ပကဖြည့်ရှင်းတာတော်တော့ပါပြီ။ပြည့်စုံဆွေးနွေးအဖြေရှာပြီးတော့ငြင်းညာစွာဆွေးနွေးပြီးအဖြေရအောင်လုပ်ပေးကြပါစို့ဆိုတာပြောရှင်းပါတယ်
။ဥက္ကိုနီလှုပ်ချံခံရမှုဥနေဝင်တည်ဆုံမှုတွေနဲ့ပတ်သက်ပြီးအဖမ်းအဆီးတွေလှုပ်ချံရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးလဲပြည်ထရေးဝင်ကြီးမြန်မာနိုင်ငံရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲမှာတော့လှုပ်ချံမှုနဲ့ဖမ်းဆီးထားသူတွေတဲမှာတနတ်သမားဦးကြည်လင်းတို့သာအရက်သားဖြစ်ပြီးကျန်တဲ့သူတွေကတော့စစ်တပ်ကအနားယူထားသူတွေထုတ်ပယ်ခံရသူတွေဖြစ်ပါတယ်ဒီလူတွေရဲ့ထွက်ဆိုချက်အရတော့ဥကိုနီကိုလှုပ်ချံရတာဟာလူငယ်သဘာဝအရာပုံကိုရေးမကျဉ်းနှံ့မှုကြောင့်ဖြစ်တယ်လို့အာဏာပိုင်တို့ရှင်းလင်းခဲ့တာပါဖန်စီခံထားရသူတွေဟာအသက်40ကျော်50ကျော်တွေဖြစ်ပေမဲ့အာနာပိုင်တို့ကလူငယ်တွေလို့တုံ့နှုတ်ခဲ့တဲ့အတွက်လဲလူလူကြားမှာပြောစရာဝေဖန်စရာဖြစ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဥကိုနီလှုပ်ကြံခံရမှုဥနေဝင်တည်ဆုံးကြရမှုတို့နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုခဲ့တယ်လို့အခုအကြမ်းဖက်မှုစန့်ကျင်ရေးအခမ်းအနားလဲထွက်ပေါ်လာတာဖြစ်ပါတယ်ရှင်
ရရှိများရှင်
အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနေကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတက်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါတယ်။ဒီလိုပြောဆိုချက်တွေပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။ဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထောင်ရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်အခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0123923255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒါကတော့ရှင်နေကြီးဥကိုနီလောက်ကျန်ခံရမှုနဲ့ပတ်သက်ပြီးတော့ပြည်ထရေးသတင်းစာရှင်းလင်းပွဲအပေါ်တုံးသက်ဆွေးနွေးတင်ပြမယ်။ဒီကနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်နော်။ရှမ်းပြည်နယ်တောင်ပိုင်းမှာစက်သိန်းပေါင်း6000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးအလုံးရေပေါင်း6တန်းကျော်ကိုတနင်္ဂနွေနေ့ကဖမ်းဆီးရမိခဲ့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်
။2018ခုနှစ်အတွင်းရှမ်းပြည်နယ်တောင်ပိုင်းမှာစိတ်ကြွစီအလုံးရေပေါင်းအမြောက်များကိုပထမဆုံးအကြိမ်ဖြင့်ဖမ်းဆီးရမိခဲ့တာပါ။တောင်ကြီးမြို့အခြေစိုက်မူရီတပ်ဖွဲ့စု25နဲ့ပူးပေါင်းတပ်ဖွဲ့တွေကသတင်းအရရှာဖွေဖမ်းဆီးခဲ့တာဖြစ်ကြောင်းမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါရယ်။
တောင်ကြီးရနေထွက်လာတဲ့ကားပေါ်မှာအဲဘဝတက်နေတဲ့ဒါအဲဟဲဟူဟဲဟူမရောက်ခင်တာမှလေဘဝတက်နေတဲ့ဒါနာမှာအဲသူတို့ပူပေါင်းပွဲတွေဖမ်းပြီးတော့မိရမှာအပြားက1060ကျော်ဝင် WY ဆိုသူကကာလာတန်ကြီးကပမာချက်ငွေ73,000 6,500ကျော်လေဗျဟုတ်ကဲ့ရေရင်းဝါးနေထုတ်တာပါသူကဘောတော့ဒီတယောက်ကတောင်ကြီးရတယောက်ကဒီတောင်ကြီးအနီးနာဧတရာမြို့တိကပမာဏအများကြီးပဲဒီဒါဒီ2019မှာအများဆုံးပဲကြာမှာဒီရှမ်းတောင်မှာလေအမူရရဲ့တပ်ဖွဲ့စု25ပါတယ်ဒါဒီရှမ်းတောင်မှာပေါ့နော်ပြီးတော့ဒီဟဲဟူးနေနေစတဲ့ရဲတွေပါတယ်မှာပြီးတော့သူတို့အတီးတက်တွေပါတယ်ပြီးတော့ဟိုဟာစစ်သားတွေလည်းပါတယ်ဗျအဲစစ်သက်ရေးရလုံခြုံရေးတပ်ဖွဲ့တွေပါတယ်သူတို့လည်းပါတယ်မှာသူတို့ကတည်င်းကြိုရပြီးကြာပြီးနှစ်နာရီလောက်တည်းစောင့်နေရလို့ပြောတယ်သူကလေအဲကားလေးကိုဟိုပိတ်ဆို့ပြီးရှာနေသူကတည်င်းရပြီးကြာအဲ့ဒါကျောကလာနောက်ခါမှာအကြည့်လေဆာလာဣတိနဲ့ဘာမှမမပေါင်းတော့ပေါ်တင်နေပြီကျာဆာလာဣတိတွေထဲလာဆာလာဣအလုံးပေါင်း30လုံးပါအဲ့မှာအကြည့်လေ
စိတ်ကြွစီပြအများပြတည်ဆောင်လာတဲ့ကားသမားနှစ်ဦးကိုသာဖမ်းဆီးထားပြီးနောက်ဆက်တွဲခွင်းဆက်တွေရရှာဖွေနေစေဖြစ်တယ်လို့လဲရှမ်းပြည်နယ်ရဲတပ်ဖွဲ့ကဆိုပါတယ်စိတ်ကြွမူရစီဝါအလုံးရတန်းနဲ့ချီပြီးဖမ်းဆီးမိတာကိုတော့အတည်ပြုခဲ့ပါတယ်တဲဆောင်ပေးတဲ့ကားသမားတွေကိုသာဖမ်းမိတဲ့ဖြစ်ရက်တွေကိုသာမကြခဏကြုံနေရပြီးတဲဆောင်ပေးသူတွေနဲ့တင်အမှုတွေကအဆုံးသတ်သွားတာမျိုးတွေဖြစ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ
်အချီးဆိုပြီးရယ်ကေဗီခါလောက်ရလို့ဘလူတဲလေတော့မသိဘူးမလေးသူကလေတကယ်ဟိုဂိုင်းဖြားဂိုင်းသားတွေပဲမိတာတကယ်ကွင်းဆဲဟိုအနောက်ကနေခိုင်းတဲ့လူကြောင့်မမိဘူးကြာအဲ့ဒါတွေကလေအမြဲတမ်းမိလိုက်ဒီလိုဟိုရင်မောင်းနဲ့ရင်နှောင်းလိုက်နဲ့ပဲအမြဲတမ်းပြီးပြီးသွားတာ
အမေရိကန်နိုင်ငံသားဝင်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝါကိုထိထိရောက်တိုက်ဖြတ်ဖို့အတွက်ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့မူရစေဝါတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တတ်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်တည်းနဲ့ဒီနှစ်ပိုင်းတွေအတွင်းမှာတော့မြန်မာနိုင်ငံတဝန်းလုံးမှာမူရစီဝါစိတ်ကြွစီအလုံးကြီးသိမ်းနဲ့ချီပြီးဖမ်းဆီးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေနဲ့အတူစီးပွားရေးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်တို့ကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုံးလွှင့်နေပါတယ်လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတော့
ဖေဖော်ဝါရီ23ရက်နေ့နောက်ပိုင်းမှာတော့ပုံမှန်ကိုယ်တော်လေးလမ်းကြောင်းကပေါင်းနေပါတယ်ပုံမှန်အဆင့်တော့ဖြစ်သွားပါပြီပုံမှန်အဆင့်ဖြစ်ပြီးတော့ကျွန်တော်တို့
ဒါကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေအကြောင်းတင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သုတဆုံလင်း American တခင်အစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဒေါခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
တနင်္လာနေ့ထုတ် Gujarati Online သတင်းရဲ့ Editor အားပေါ်မှာ Rohingya Refugee, Today's Humanitarianism, Tomorrow's Terrorism, Rohingya ဒုက္ခသည်ပြဿနာဟာဒီကနေ့လူသားချင်းစာနာမှုပြဿနာကနေနောက်မှအကြမ်းဖက်မှုပြဿနာဖြစ်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယပိုင်း Jammu Kashmir ပြည်နယ်မှာကျုံနေရတဲ့ပြဿနာကိုရေးသားထားပါတယ်။ Jammu မြို့ပြင်ကအစိုးရအမှိုက်ပုံမှာနေထိုင်ပြီးမြို့ထဲကတွင်ကုန်မှာအလုလာလုတဲ့မြန်မာနိုင်ငံကနေရောက်လာတဲ့ Rohingya ဒုက္ခသည်တဦးဟာနှစ်ပေါင်း17နှစ်ကြာ Hindu အလုရှင်စီမှာအလုလုခဲ့တာဘာမှပြဿနာတစ်စုံတစ်ရာမကျုံခဲ့ရပဲမနေ့တနေ့ကတော့ရွင်ဂျာမွတ်စလင်တွေကိုတပိတ်မှောက်ဖို့အတွက်ဆော်ဩတဲ့ဆာရက်ဆာလန်တွေမြင်းလာရတဲ့နောက်မှာတော့အလုလက်မဲ့ဖြစ်သွားခဲ့တယ်ဆိုတဲ့ဇလန်နဲ့အစချီထားတာပါဒီလိုဇလန်မျိုးမှာငွေရင်းကားပြလို့မျက်နှာနှစ်ဖက်အတွက်ပုံနှမျိုးရှိပြီးတစ်ဖက်မှာလူသားချင်းစာနာမှုဆံရရရှိပေမဲ့တခြားတစ်ဖက်မှာတော့အခြေအနေကအနာဂတ်အတွက်လှစ်လျူရှုထားလို့မရနိုင်တဲ့စိုးရင်စရာတွေနဲ့ပြည့်နှက်နေတယ်လို့យေတာထားပါတယ်ဒီပြဿနာဟာဂျမူးဒေတာတခုတည်းအတွက်မဟုတ်ဘဲအိန္ဒိယအရှေ့မြောက်ပိုင်းကနေဥရောပတလွှားအထိကျယ်ပြန့်နေတာဖြစ်ပြီးအခုချိန်မှာဒါဟာ21ရာစုရဲ့တိတ်ကိုကြောက်စရာကောင်းတဲ့ဘယ်သူမှအဖြစ်ထုတ်မပေးနိုင်သေးတဲ့ပြဿနာတခုပါလို့ဆိုပါတယ်ဒီအထဲဂျမူးမှာကျုံနေရတဲ့ပြဿနာကိုကြည့်မယ်ဆိုရင်ရိုဟင်ဂျာမွတ်စလင်တွေဒီဒေတာတွေလာပြီးခိုးလုံကြတာအခုဆိုအတော်လေးကိုများနေပြီဖြစ်ပြီးပြဿနာဆရာကပြီးခဲ့တဲ့လတည်းမှာစစ်တပ်ကအသေးရမိတဲ့အကျန်းဖက်သမားနှစ်ယောက်ထဲမှာတစ်ယောက်ကရိုဟင်ဂျာဖြစ်နေတာပါတဲ့ဒီလိုတွေ့လာရတဲ့နောက်ပိုင်းဂျမူးကက်ရှမီးယားဒေသကမျိုးချစ်ပါတီ JKNPP ကသူတို့ရဲ့နိုင်ငံရေးကစားကွက်မှာဒါကိုတုံးလာပြီးရိုဟင်ဂျာမွတ်စလင်တွေကိုတပိတ်မှောက်ဖို့အတွက်ကြေညာခဲ့တယ်လို့အင်အားသုံးအကောင့်ထဲပေါ်လာခဲ့ကြတယ်လို့ရေးပါတယ်တကယ်ဆိုရင်အဲ့ဒီဒေသကိုရိုင်းကခွဲထွက်ရေးအကျန်းဖက်သမားတွေရဲ့ရန်ကိုကြောက်နေကြရတာဖြစ်ပြီးအခုရိုဟင်ဂျာပြည်နာကအသက်တိုးလာတာပါတဲ့ဒီခါမှာလူသားချင်းစာနာသူတွေပဲဖြစ်ဖြစ်မျိုးချစ်တွေကပဲဖြစ်ဖြစ်ဒီပြဿနာကိုချက်ချင်းကောက်ချက်ချဖို့အတွက်အခုထိအပြေမရကြသေးဘူးလို့တင်ပြထားတယ်လို့သူတို့ရဲ့ပြဿနာကိုသေသေးချာချာနားလည်အောင်လုပ်ပြီးဖြေရှင်းကြဖို့ပါအကြံပေးထားပါတယ်ဒေတာရင်းပြဿနာနဲ့ပတ်သက်ပြီးအစိုးရကတော့ရွင်ဂျာရီနေလာတာ15နှစ်လောက်နေပါရှိပေမဲ့အရင်ကဘာပြဿနာမှကြီးကြီးမားမားမရှိခဲ့ပါဘူးလို့စစ်တမ်းထုတ်ခဲ့ပါတယ်ဒါပေမဲ့ဒေတာကန်တွေဘက်ကတော့အယုံကြည်လျော့ပါလာတယ်လို့အိန္ဒိယနိုင်ငံရဲ့အာဏာရ BJP ပါတီကိုယ်တိုင်က JKNPP ပါတီရဲ့လမ်းစဉ်ကိုအားပေးလာတာတွေ့ရတယ်လို့ဝေဖန်ထားပါတယ်။နောက်အင်ကာနီထုတ် The Nation သတင်းစာမှာတော့ True faith will always resist force စစ်မှန်တဲ့ယုံကြည်မှုဟာဘယ်ဖိအားကိုမဆိုးအမြဲတစေခုခံတွန်းလှန်နိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Editor အားပေါ်မှာရေးသားထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကဓမ္မကာယဆရာတော်ကိုကြီးညိုကြတဲ့ဗုဒ္ဓဘာသာဝင်တွေဟာကမ္ဘာတလောမှာရှိနေတာမို့ဒီဆရာတော်နဲ့ပတ်သက်ပြီးထိုင်းဆိုရဘက်ကထိန်းချုပ်ဖို့အတွက်ကြိုးစားတာဟာမှားတယ်လို့ဝေဖန်လိုက်ပြီးအခြေအနေတွေပိုးပြီးရှုပ်ထွေးလာစေတာကထိုင်းဆိုရရဲ့လူရက်ကိုမကျေနပ်ကြလို့ဆန္ဒပြကြသူတွေထဲမှာအစွမ်းရောက်ဗုဒ္ဓဘာသာဝင်လို့အများကသတ်မှတ်နေတဲ့ မြန်မာနိုင်ငံကဖုံးတော်ကြီးဝီရသူပါလာတာလို့ရေးသားထားပါတယ်။ကမ္ဘာပေါ်မှာအကြီးဆုံးလို့ပြောနိုင်တဲ့ပင်မဓမ္မကရဖုံးကြီးကျောင်းဟာပထွန်သာနေခိုင်ထဲမှာတွင်မြေက800ကျော်ကျဲဝန်းတဲ့နေရာမှာဆောက်လုပ်ထားတာဖြစ်ပြီးကမ္ဘာတစ်လွှမ်းမှာတော့ကျောင်းခွဲပေါင်းက100ကျော်ရှိနေတာပါ။ဒါအပြင်သူ့ကိုကိုယ်ကွယ်စီကတ်သူတွေတန်းနဲ့ချီရှိနေပြီးဒီထဲမှာငွေကြီးချမ်းသာသူအများအပြားပါဝင်တယ်လို့ခေတ်ပညာတတ်ဒကာဒကမတွေများပြီးစီမံခန့်ခွဲမှုနှိစနစ်ကြတဲ့အတွက်အောင်မြင်မှုရနေတာဖြစ်ပါတယ်။ဒီလိုချမ်းသာပြီးကမ္ဘာတစ်လောဩဇာရှိနေတာမို့ထိုင်းနိုင်ငံရဲ့ဘာသာရေးဆိုင်ရာကြီးကြပ်တဲ့တန်ကနာကအဖွဲ့ကဩဇာတိတ်မညောင်းလှတယ်လို့တခြားဖုန်ကြီးကျောင်းတွေဆောက်လုပ်ဖို့ကိစ္စတွေမှာတော့ဓမ္မကာယစီကငွေကိုတုံးနေရတဲ့အနေအထားလို့ထောက်ပြပါတယ်။အခုလိုဩဇာညောင်းတဲ့ဓမ္မကာယကျောင်းရဲ့ဒဂါရီဟာအရင်ဝန်ကြီးချုပ်ဟောင်းတက်ဆန်ရှင်နဝတ်ကိုထောက်ခံအားပေးတဲ့ရှက်နေဝဲအဖွဲ့ကလူတွေများပါတယ်။ဒီခါမှာလက်ရှိအုပ်ချုပ်နေတဲ့စစ်ဆိုးရကိုဓမ္မကာယဖုံးတော်ကြီးရဲ့အဖွဲ့အာနာသိမ့်ဖို့လှည့်ဝဲကြံစီနေတဲ့ဆိုရဲကောလာဟာလာတွေကြဲကြဲပြန့်ပြန့်ထွက်လာခဲ့တယ်လို့စစ်ဆိုးရကဒီကျောင်းကိုချုပ်ကင်ဖို့အတွက်ကြိုးစားလာတာပါ။ဒါကြောင့်ဒီကျောင်းဟာအလှငွေတွေအလွဲတောင်းစားလုပ်တဲ့ငွေမဲခွာချတယ်ဆိုပြီးရှာဖွေဖမ်းဆီးဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီလိုဆွဆွဲမှုတွေကိုထိန်းချုပ်ဖို့ကြိုးစားမှုတွေဟာကြီးညိုသူတွေကိုပဲဒေါသထွက်စေခဲ့တယ်လို့တားဆီးမှုတွေကလည်းမအောင်မြင်ခဲ့ပါဘူး။ဒါအပြင်လူတွေရဲ့ကြီးညိုမှုကိုခြေဖြတ်မပြတ်နိုင်ပဲတခြားအဆွမ်းရောက်တွေရဲ့အတုံးချမှုကိုပါခံလာရနိုင်တာမို့အနာပိုင်းတွေအနေနဲ့နီးပြူဟာကိုပြောင်းတင်ပါပြီလို့ဝေဖန်ရေးသားထားပါတယ
်။ဒေါခင်မျိုးသက်ပြောပြသွားတာပါရှင်။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
။ဒီကိမ့်တင်ပြမယ် idiom အသုံးကတော
့ sell like hotcakes.
ဖြစ်ပါလေဆာလုံးပေါင်းက S E L L sell ကရောင်းတာ L I K E like ကတူတာ H O T hot ကပူတာ C A K E S cakes ကကိမုတ်တွေဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေ့နွေ့ရှိတဲ့ကိမုတ်တွေကိုရောင်းရတာပေါ့ရှင် idiom ဆိုတဲ့သဘိုက်အဓိပ္ပာယ်ကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါလေအစားအစာဆိုပူပူနွေ့နွေ့လေးဖြစ်ခိတ်မှုလေးဖြစ်ရင်လူတွေဘယ်လောက်သေးကြမလဲဆိုတာတော်တော်ရှိများစဉ်းစားပဲကြည့်နိုင်ပါလေ။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တောင်မလောက်ဘူးလူကြိုက်များတယ်။အယောင်တိတ်ကိုတွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါလေ။ဒါကတော့ခိတ်မှုရေလို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်သိပ်ကိုတွက်နေတယ်။ပြီးခဲ့တဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ထိပေရပါတယ်။
Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ဒီစီတကူကူအစားအစာတကူကူအယောင်ရသိပ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ပြမှာပါ။တရုတ်မြန်မာနယ်ဆက်မူဆယ်မြို့ကနယ်ဆက်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်လို့မူဆယ်မြို့စံကုန်သွယ်ကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းနဲ့ကိုဇော်ဝင်းလိုက်မေးမြန်းထားတဲ့အပိုင်းတစ်ကိုတင်ပြမှာပါရှင်။
တို့လောလေးအဲ့ဒီဘက်မှာဟိုတိုက်ပွဲတွေပါတယ်ဖြစ်သွားပြီးတော့အခြေအနေနည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်သွားတော့နေဆက်ကုံသွဲရေးအခြေအနေနည်းနည်းထိခိုက်သွားတယ်ဆိုတာတော့ကျွန်တော်တို့ကြားမိတယ်ပေါ့နော်အခုအဲ့ဒီဘက်မှာနည်းနည်းအခုပြန်ပြီးအခုတင်ငင်စားနည်းနည်းပြန်ဖြစ်လာတော့ကောဦးမင်းသိန်းအခုအခြေအနေလက်ရှိအခြေအနေကဘယ်လိုရှိသလဲဗျကုံသွဲရေးအခြေအနေက
ကုံသွဲရေးအခြေအနေပြောရမယ်ဆိုတော့ကျွန်တော်တို့တရုတ်နစ်ကူပြီးနောက်ပိုင်းတော့အင်္ဂလိပ်ကျွန်တော်တို့ဖေဗူလာ23ရက်နေ့နောက်ပိုင်းမှာတော့ပုံမှန်ကုံသွဲရေးလိုင်းကြောင်းကပေါင်းနေတာပုံမှန်အဆင့်တော့ဖြစ်သွားပါပြီပုံမှန်အဆင့်ဖြစ်ပြီးတော့ကျွန်တော်တို့ အတက်ကုန်ပစ္စည်း export ကုန်ပစ္စည်းအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဘူဆယ်မျိုးအများဆုံးလာတော့နံပါတ်တစ်ကတော့တခြားပဲတခြားအများဆုံးလာလေပြီးနံပါတ်2ကတော့ပြောင်းနံပါတ်3ကတော့ဆန်နံပါတ်4ကတော့ကျွန်တော်တို့ဟိုအပြည့်အနံပေါ့အပြည့်အနံနံပါတ်5ကတော့ယူတက်ပစ္စည်းများဆုံးလာပါခင်ဗျာ
ဟုတ်ကဲ့အဲ့ဒါတရုတ်ပြည်ဘက်ကိုပို့တာပေါ့နော်
တရုတ်ပြည်ပို့တဲ့ export ပစ္စည်းပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာ
တော့ကျွန်တော်တို့ import နဲ့တရုတ်ပြည်ကနေဆိုပမာပြည်ပြန်သွားတဲ့ပစ္စည်းမှာနံပါတ်2ကတော့တက်မီဟိုတာလို့ခေါ်တဲ့မြေစီပေါ့ဒီနမနေကတော့ဆိုင်ကဲလျှက်စစ်ပစ္စည်းတော့ကျွန်တော်အိဆော့ပစ္စည်းနဲ့အိမ်သုံးခုပစ္စည်းမျိုးမျိုးတော့ကျွန်တော်တို့အင်ပို့အနေနဲ့ကျွန်တော်ပမာပြည်ပြန်သွင်းပါလားခင်ဗျာအဲ့ဒါတော့
ဟုတ်ကဲ့ခင်ဗျာအဲ့တော့ဟိုတလော်လေးကအဲ့ဒီမှာတိုက်ပွဲတွေဘာတွေဖြစ်သွားတော့ငါရောကုန်သေးရလုံးဝရပ်သွားသေးသလားခင်ဗျာဘယ်လောက်ထိများရပ်သွားသလဲ
အဲကျွန်တော်ပြောရမယ်ဆိုရင်တော့လွေမှာ20ရင်းနေမှာဟိုဖတ်တယ်မြေပြည်ခေါက်ကျွန်တော်ဖြစ်တယ်ခင်ဗျာလွေမှာ20ရင်းနေရနေပြီးတော့လွေမှာ20နွေမှာ28နှစ်လောက်ရှိတာကျွန်တော်ကိုယ့်ရဲ့တတိယလုံးဝရပ်သွားတာခင်ဗျကျွန်တော်တို့စီပွားရေးကျွန်တော်တို့ကြားရမှမှရှိတယ်ကျွန်တော်တို့ရဇကုံတွေစကန်နေတော့အလုံးပိတ်တာရတယ်ရဇကုံတွေဝန်ထမ်းတွေကအဆကျွန်တော်တို့မူဆယ်မြို့မှာကြောက်ရွှေ့ထားရတယ်နောက်ကမူဆယ်မြို့မှာရှိတဲ့အလုံးသမားတွေတော်တော်လေးကိုကျွန်တော်ဒုက္ခတဲ့စကန်တွေမှာတော်တော်လေးအများကြီးရောက်သွားတယ်ခင်ဗျာနောက်တချို့တဲ့မူဆယ်မြို့မှာလာပြီးတော့တိတ်ဆောင်နေရတာပေါ့အဲကျွန်တော်တို့နွေမှာ28နောက်ပိုင်းမှာလာပြန်ပြီးတော့ကျွန်တော်တို့ကုံတွေလမ်းကြောင်းကြီးကဟိုအနေနဲ့ပြန်လှုပ်ရှားပြီးတော့နည်းနည်းပါးပါးပြန်လာတယ်ခင်ဗျာဒါပေမဲ့ဒီဒီမှာခုနှစ်ရင်းလောက်ဆက်ပြီးပုံမှန်လောက်ပြပြပြဖြစ်သွားပါမယ်
။အဲဒါအခုဒီကုံသေးတွေအနေနဲ့ပေါ့အတွင်းကုံပဲဖြစ်ဖြစ်တော့ပို့ကုံပဲဖြစ်ဖြစ်နှိုးနှစ်ဖက်ကုံကူးနေကြတဲ့ကုံသေးတွေဦးမင်းသိန်းတို့လိုကုံသေးတွေအနေနဲ့ဒီစစ်အေးလက်အေးသွားအရင်တုန်းကအတိုင်းပဲတိုက်ပွဲမဖြစ်ခင်တော့အခြေအနေတိုင်းစစ်အေးလက်အေးသွားလာကူးတန်းလို့ရနေပြီလားခင်ဗျ။အ
ဲခုတော့သွားလို့ရတယ်ခင်ဗျ။အဲ့တော့သွားလို့ရတယ်။လာမှကျွန်တော်တို့ကားပိတ်ဆို့မှုတွေပါတယ်မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့အဲဂျော်မိုင်းဆက်ချောက်ဝင်နေမှာကျွန်တော်တို့တတိယမျိုးနဲ့မှာရှီဘူးစကားဆိုတာဖွင့်လိုက်တယ်ခင်ဗျာရှီဘူးကောက်ခွန်စကားပေါ့ရှီဘူးကောက်ခွန်စကားဖြစ်တဲ့အချိန်မှာနည်းနည်းလေးတော့ကျွန်တော်တို့အဲကိုယ်စရီအဖို့နည်းနည်းလေးဆင်ချမ်းဝေးဝေးရတယ်နည်းနည်းကြုံတွေ့ရတယ်ကားတွေချက်ဖေးတာတို့နည်းနည်းလေးကျွန်တော်တို့ဘယ်လိုပေါ့လေတို့ဝေးကြီးတောင်းလို့ရတယ်ရှိမှာပေါ့အဲ့ဒါတွေနည်းနည်းလေးတော့ကျွန်တော်တို့ဖြစ်သွားတယ်ခင်ဗျာဟိုဆင်ချမ်းတဲ့ဝေးရရှိတယ်အဲ့ဒါကျွန်တော်တို့ဘူးစင်မှာရှိတဲ့ကိုယ်စရီများတင်းရတယ်တတိယမျိုးနဲ့မှာရှိတဲ့ရှီဘူးစကားမှာဖွင့်ဖို့ကျွန်တော်တို့နိုင်ငံတော်အတင်းအတိုင်းနဲ့အာရုံသမရယုံဘူဂျီနာယုံတိစာတင်လာတော့ရှိပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာအတွက်တော့ကုံတွေကြားထဲမှာတော့နည်းနည်းစိတ်အနောက်ရှက်ဖြစ်ရတယ်ပေါ့နော်တော့ဟာပေါ့နည်းနည်းလေးစိုးရင်ဟိုပေါ့ဟုတ
်ကဲ
့ပုံမှန်အတိုင်းမဟုတ်ဘူးတဲ့ပုံစံမျိုးဖြစ်နေဘလို့တာလဲပူပေးနေရတဲ့သဘောလားခင်ဗျအ
ဲကျွန်တော်တို့ပူပေးရတဲ့ကိစ္စတော့ကျွန်တော်တို့အဲ့ဒါမပြောလို့ပါဘူးဒါပေမဲ့လမ်းမှာဆစ်ဆေးရတော့စကြရတော့ကားတွေတက်စီရနေရတာတို့အဲ့စကားမှာလည်းလည်းဆုံးကုံကားစီးကိုနိုင်ဝက်လောက်ရှင်ပြီးသားတယ်ဒီအဲ့ဒါလေးလည်းရှိတယ
်ဟုတ်ကဲ့အဲ့ဒါကဟိုတိုက်ပွဲအရှင်တွေကြောင့်လက်နဲ့တေရှာဖွေတာဘာညာပုံစံမျိုးလားခင်ဗျအ
ဲနံပါတ်1ကသူတို့ကပြောတာနံပါတ်1မူကြီးစီဝါသူမူကြီးစီဝါဒီကထားရှာတယ်မူကြီးစီဝါပြီးတော့နံပါတ်2ကတော့အရှင်းကုန်တယ်ကျွန်တော်အရှင်းကုန်တော့တရုတ်ပြည်သားတွေပမာပြီးပို့တဲ့ကိုနံပါတ်1အနေနဲ့သူအဓိကထားပြီးတော့ဆစ်ဆေးတယ်ဒီလိုကကျွန်တော်တို့အဲ105မယ်စခန်းနဲ့ကျွန်တော်မန္တလေးဒါ16မယ်စခန်းနဲ့ရှိတော့ကျွန်တော်တို့မိုင်160အတွင်းမှာလုံးဝစခန်းရှိတယ်ဂိတ်တွေမရှိတော့ပမာပြီးဝင်တဲ့သူတိမဆောင်တဲ့ကိုပစ္စည်းတွေကဒွေးပေါ်လို့သွားနေတယ်အဲ့ဒွေးပေါ်ကိုသွားနေအဲ့ရတို့ဟန်တားကျင်တဲ့သဘောနဲ့ပါပါတယ်ဆင်းကုန်ရတယ်ဒီနေ့ကတော့ဂိတ်မရှိတော့ဟို105မိုင်နဲ့16မိုင်ဂိတ်ပဲရှိတော့ဒါမှဂိတ်မရှိတော့ဒီကောသွားကျင်လို့သွားလာကျင်လို့လာကောက်ခုံမဲ့ပစ္စည်းတွေကအများကြီးဝင်နေတယ်ဟိုအဲ့ရတို့ဟန်တားကျင်တဲ့သဘောနဲ့ပါပါတယ်ဂိတ်ပြန်လာတော့
ဟုတ်ကဲ့ဒီ February လလယ်ထဲမှာပဲကျွန်တော်တို့တခုတွေ့လိုက်တာကဒီမန္တလေးလာရှုံမူဆယ်လမ်းမကြီးပေါ့နော်အဲ့ဒါကိုသူတို့ဒီဟိုဒီသူတို့အခုကတော့ company ကOriente Highway Company လို့သူတို့ခေါ်တယ်ဟုတ်တယ်အဲ့ဒီကနေပြီးတော့အဲသူတို့ဒီ contract ယူပြီးတော့ဒီ BOT စနစ်နဲ့ပဲပေါ့နော်ဒီဟိုပါလေးလံသွားလမ်းမကြီးကြီးတွေနိုင်လွန်လမ်းမကြီးတွေသူတို့စောက်ဖို့သူစီမံချက်ရှိပါတယ်ပေါ့2018 2019မှာသူတို့ပြီးအောင်စောက်မယ်ဆိုပြီးတင်ပြတယ်ပေါ့စီမံကိန်းရှိတယ်ဆိုပြီးပြောတာရှိတယ်အဲ့ဒီဟာတွေဖြစ်နိုင်ကြီးအလားအလာကိုသူတို့လုပ်ငန်းတွေတပွား2018 2019ဆိုတာရှေ့နှစ်နှစ်ကျွန်တော်တို့မြင်နေရပြီပေါ့နော်အချိန်ကာလအားဖြင့်ဆိုတော့အဲ့ဒီဟာပြီးအောင်လုပ်မယ်ဆိုရင်အခုချိန်မှာလုပ်ငန်းစီမံကိန်းတွေအခုချိန်မှာစနေတဲ့အနေထားရှိရမှာပေါ့အဲ့ဒါမျိုးတွေမြင်နေရပြီလားဗျာ
အဲ့ဒါကျွန်တော်အနေချင်းနေတာတချို့နေရာတွေမှာလည်းကျွန်တော်၄-၅၀မိုင်လောက်လေးလမ်းသားပုံစံလေးလှုပ်ထားတာတွေ့ရတယ်နည်းနည်းကတည်းကသင်ပြီးတော့
ဟုတ်ကဲ့
ကျွန်တော်ချူစားပါကျွန်တော်နှစ်နေရာလောက်ပါကျွန်တော်မူဆယ်မျိုးကနေ၁၀မိုင်လောက်ပါပါကျွန်တော်တို့၅မိုင်လောက်ရှိတဲ့ဟိုကလေတခုရွှေ့တယ်တော်လေးတန်းသွားလေးတော်နယ်လောက်တရားလောက်ထားလာရှိတယ်ခုခန့်လာမှလေးတန်းသွားလေးတခုလောက်ထားလာရှိတယ်တုံးလေးမှန်တော့ပါလေးအဲ့ဒါလေးကိုနည်းနည်းစတင်နေတာတွေ့တယ်ဒါပေမဲ့လမ်းထောက်တဲ့နေရာမှာလည်းကျွန်တော်တို့မူဆယ်နဲ့ကျွန်တော်တို့ကလည်းတခုခန့်ကားမှာအဓိကလုံလုံကြီးဆိုးရတယ်ခဏလမ်းထောက်တဲ့တို့ကသူလုံကြီးဘယ်လိုတာဝန်ယူမလဲအဲ့မေးခွန်းလေးနဲ့မေးထုတ်တာပါလာတယ်လုံကြီးကကျွန်တော်တို့ခုခန့်နဲ့မူဆယ်သားမှလုံကြီးကတော်တော်လေးဆိုးရရတယ်လမ်းထောက်တဲ့လုံသားတွေတော်လေးအဲ့ဒါလေးကပါတယ်ဒါပေမဲ့ဒါလေးကိုလည်းကျွန်တော်တို့လုံကြီးဆိုးရယူပြီးတာတွေ့ပါတယ်ခဏနိုင်ငံတော်ကတော်တော်ယူပြီးသားလာတွေ့တယ်ဒါမှလည်းဒီကျွန်တော်တို့မူဆယ်သား ူတို့ကြောက်မှာကြောက်ကြောက်တို့တို့ရိုးရိုးချပေးထားတော့ကျွန်တော်တို့ပြေပါတယ်ကျွန်တော်တို့ပြောရရင်တော့ကျွန်တော်တို့လေးလမ်းတော့ဆက်နေတူပဲကျွန်တော်တို့ပြောရမယ်ဒါပေမဲ့သိပြီးတော့ဘယ်နဲ့ဆက်သကောင်းတယ်မှာပေါ်တယ်ဆက်နေပြီးလမ်းလေးရှိနေပြီးကတရားတွေဝယ်ရတွေ့တယ်ကြောက်ကြောက်လမ်းလေးလေးငါးမိုင်လောက်ကိုလေးလမ်းသွားလေးလမ်းလုံးကတရားဖိနှားတာကျွန်တော်တို့တွေ့တယ်ခင်ဗျာအဲ့ဒါ
တော့ဒါပေမဲ့ဒီလမ်းကြီးကတော့အရှည်ကြီးဆိုတော့တို့တော့လောက်ရအောင်မထင်တယ်နော်
အဲ့တော့လုံးဝဆိုတော့ဖြစ်တယ်ခင်ဗျာ။ဘာဖြစ်လို့သူကလည်းသူဝင်ကြတာကောင်းတော့။ခေတ္တကလည်း20နှစ်မှာတခိတ်ပြေးရတယ်ကျွန်တော်တို့ကကျွန်တော်ကားနဲ့ပြန်သွားတော့ကျွန်တော်ကြည့်တယ်လမ်းမှာ20နှစ်မှာရောက်တာခိတ်ပြေးရတယ်။နောက်ပြဒီဒီမူးဆွေးကိုလာလဲကားဝင်တော့အစ်တုံးတော့ကြောက်တယ်။တခိတ်ရပတ်သာတားရတော့သူတို့
ဟုတ်ကဲ
့။တားရသူတို့အနေနဲ့ပတ်သာရှိတော့လုံးဝဆိုတော့ဖြစ်ပါတယ်ကျွန်တော်စတင်တယ်လုံးဝဆိုနည်းနည်းဖြစ်တယ်လှုပ်ရှင်တဲ့စိတ်ရှိတယ်လှုပ်ရှင်တဲ့စိတ်ရှိပြီးတော့ဒေတာလုံးဝဆိုတော့နည်းနည်းဖြစ်တယ်မလှုပ်ရှင်တော့မဖြစ်ဘူးကားတဲ့တယ်
ကိုယ်ဆောင်ဝန်နိုင်တက်ဆက်တဲ့စီးပွားရေးကဏ္ဍပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍ကြည့်ရှုနားဆင်နိုင်ကြပါရရှင်အခုဆက်လက်ထုတ်လွှင့်မယ့်သုတဆုံလင် American တခွင်အစီအစဉ်မှာတော့သမရ George Washington မွေးနေ့ကနေသမရနေ့ဆိုပြီးဘလို့ပြောင်းလဲသတ်မှတ်ခဲ့တဲ့အကြောင်းကိုတော့ကိုအောင်နဲ့တူနန်းလောင်ကကူညီတင်ဆက်မှာပါရှင်
အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ကို20ဖေဖော်ဝါရီလရဲ့တတိယမြောက်တင်းလာနေ့မှာကျင်းပပါရယ်ဒီနှစ်မှာတော့လွန်ခဲ့တဲ့20ရက်နေ့ကသမ္မတနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံးတွေအလုပ်ရုံးတွေနဲ့ကြောင်းနေပိတ်ပါရယ်တကယ်တော့ဟိုရုံးကသမ္မတ George Washington ရဲ့မွေးနေ့အဖြစ်နဲ့သာကျင်းပခဲ့တာပါ1885ခုနှစ်ကစပြီးဗိုလ်ချုပ်ကြီး George Washington ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ22ရက်နေ့မှာစတင်ကျင်းပခဲ့ပါရယ်1889ခုနှစ်အရောက်မှာတော့နိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်နိုင်ခဲ့ပါတယ်
။အဲဒီနောက်မှာတော့16ရောက်မြောက်အမေရိကန်သမ္မတဖြစ်လာတဲ့ Abraham Lincoln မွေးနေ့ဖြစ်တဲ့ February 12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ပါတယ်။သမ္မတ Lincoln ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလိုက်ရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့ပြည်နယ်တချို့မှာတော့ဂုဏ်ပြုကျင်းပပေးတာပါ။1968ခုနှစ်မှာတော့တည်င်းပတ်ကုန်ပေးရနဲ့ဆက်ပြီးတော့သုံးရက်ဆက်တိုက်အားလိုက်ရဲ့ရှိအဖြစ်သတ်မှတ်ပြီးတတိယမြောက်တနင်္လာနေ့ကိုတနင်္ဂနွေလုံးအားလိုက်ရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်တာပါ။အဲ့ဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကလည်းလက်မှတ်ရေးထိုးပြီးတော့1980ခုနှစ်ကစလို့စတင်အတည်ပြုသတ်မှတ်ခဲ့တာပါ။အ
ာကန်ဆပ်စပီနေကအထက်လွှတ်တော်မတ်စတီဗင်ဝေါ်လစ်ဒိုစီကသမ္မတနေ့အဖြစ်စတင်အဆိုပြုချက်ကို1889ခုနှစ်မှာသမ္မတရူသာဖို့ဒ်ဘီဟိုက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့တာပါ။အဲ့ဒီတုန်းကတော့ဒီသမရရုံးဆိုင်ရာဝါရှင်တန်ဒီစီနေမြေမှာသာအားလိုက်ရဲ့အဖြစ်သတ်မှတ်လိုက်တာပါ1885ခုနှစ်အရောက်မှာတော့သမရ George Washington ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလိုက်ရဲ့နေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့ American ပြည်အောင်စုအားလိုက်ရဲ့အဖြစ်နှစ်သစ်ကူနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ Christmas နေ့တွေကိုသာသတ်မှတ်ထားသေးတာပ
ါ1960ခုနှစ်အရောက်မှာတော့ Illinois ပြည်နယ်အထက်လွှတ်တော်အမတ် Robert McClory ကသမ္မတ Washington ရဲ့မွေးနေ့ကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါတယ်။တရင်ပတ်ကုံရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလိုက်ရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကအလုပ်သားတွေကိုဂုဏ်ပြုရရောက်တယ်ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုပ်ပြက်ကွက်တာတွေလည်းညှော့နေသွားမယ်ဆိုပြီးတော့လည်းယုံကြည်ထားတာပါ။ဒါပေမဲ့လည်းမူရင်းရက်ထက်အခုလိုရက်ရွှေ့ပြီးတော့တတ်မှတ်လိုက်တာဟာအလေးနဲ့ထားရမရောက်ဘူးဆိုပြီးတော့လည်းထောက်ပြကြတာရှိပေမဲ့အစိုးရဌာနတွေအလုပ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျတတ်မှတ်လိုက်တာကစီးပွားရေးအရပိုတွက်ချေကြိုက်တယ်ဆိုပြီးတော့ထောက်ပြကြပါရယ်။အဲ့ဒီလိုသတင်းပတ်ကုန်ရက်နဲ့ဆက်ပြီးပိတ်တဲ့အားလိုက်ရက်တွေကတော့ Columbus နဲ့အောင်မေပွဲနေ့တွေဖြစ်ပါရယ်။
လွတ်လပ်ရေးနေ့လိုပဲ2000ခုနှစ်လောက်ကနေစလို့သမရနေ့ရဲ့လို့ပြောင်းလဲခေါ်ဝေါ်လာကြပြီးတော့မြို့ချစ်စိတ်နဲ့ပြန်လဲအောင်မေပွဲအထိမ့်မှခန္ဓာရီကျင်းပကြပါရယ်အဲ့ဒီရက်မတိုင်ခင်ကတည်းကအကြောင်းတွေမှာဆိုရင်လဲကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်းအပါအဝင်အမေရိကန်သမရရဲ့အောင်မြင်မှုတွေအကြောင်းတင်ကြားပေးလို့ရှိပါတယ်သမရ George Washington ဟာဘယ်လိုလူမျိုးလဲဆိုတာကိုပြောပြပေးပါအောင်နန်းလောင်ရေး
အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားစစ်ဆင်ရေးဗျူဟာကိုလည်းတည်ယူခဲ့ပါသေးတယ်။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရင်းတက်ရဲ့အကြီးအကဲအဖြစ်တာဝန်အနိုင်ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်တပ်နာကိုတက်ရောက်ခဲ့ပါတယ်
။ British Colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါရယ်။အ Allegheny တောင်တန်းတွေဘောကဗြိတိရှ1500လောက်ကိုဥဆောင်ရတဲ့ဘိုးချုပ်ကြီး Braddock ဟာ Ohio မြဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
အင်းဒီအနေဝတ်ဆင်ထားတဲ့ဗြိတိရှစစ်သားတွေဟာအယ်လီဂနီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစီမှာတော့အိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှတွေလောက်အင်အားမများပဲမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းအမြန်ရွှေ့ပြောင်းပြီးတော့ပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အ
ဲ့ဒီတွေ့ကြုံတွေကိုရရှိပြီးတဲ့နောက်20အကြာ1985ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကိုဗြိတိရှကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့Continental တဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူပေးခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်နဲ့လည်းအများရဲ့အတိအမှတ်ပြုမှုကိုရရှိခဲ့သူဟာ
အဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနည်းဖြူဟာကိုအုံပြုပြီးဗြိတိရှတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိအမှတ်ပြုခံရသူပါ။
သမရဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမရတချို့အကြောင်းကိုဆက်တင်ပြလိုရတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းမှာအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမရလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ။
သာအပြင်ဥပဒေအရအများဆုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြည့်တိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရသာကိုတင်းပြစ်ချက်ဖြင့်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်
။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အဆိုပြုခဲ့တဲ့သမ္မတဂျွန်ဖ်ကနေဒီကိုအမတ်တရဂုံပြူတဲ့အနေနဲ့ဥပဒေတရကိုပြဋ္ဌာန်းဖို့သမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့ရဲ့သမရတက်တန်းအတွင်းဂုံအယူအဆလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါရယ်ခင်ဗျာ
။အခုဆက်ပြီးတင်ပြချင်တာကတော့သမရဖရန်ကလင်ရူးစဗက်ဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းပါ။1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကအကွဲပေးနိုင်မဲ့ဥပဒေတရားကိုပြဋ္ဌာန်းပြီးတော့မှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိကြမှာဖြစ်ပြီးတော့အလုပ်သမားတွေအပေါ်မှာမမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမဲ့အလုပ်သမားရဲရဲပုတ်အဖွဲ့ဖွဲ့စည်းခွင့်လည်းရှိမှာပါ။
နယူးယောက်ထက်လွတ်တော်မဲ့ရောဘတ်ဝက်ဂနာကဒီဥပဒေကိုစတင်အဆိုပြုတင်သွင်းခဲ့တာဖြစ်တဲ့အတွက်ဝက်ဂနာဥပဒေလို့လည်းခေါ်ကြတဲ့ဒီဥပဒေအရအလုပ်သမားသမဂ္ဂတွေကိုအတိမတ်ပြုပေးဖို့လိုအပ်ပါတယ်။ဥပဒေကိုအတည်ပြုပြီးတဲ့နောက်သမ္မတရူးစ်ဗဲရဲ့နောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကိုသမဂ္ဂတွေဟာပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်းဒီမိုကရက်တစ်ပါတီဝင်တွေရဲ့အခန်းကဏ္ဍမြင့်တရေးအတွက်သာဆောင်ရွက်ပါတော့တယ်။
အလုပ်ရှင်တွေအတော်များများကတော့ဝက်ဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ပဲအစိုးရကဝန်ရောက်ဆွတ်ဖက်တယ်လို့ပြောပါရယ်။1949ခုနှစ်အတွင်း Republican လွှတ်တော်အမတ်တွေ200အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွှတ်တော်ဟာ Taft Hedley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားသမဂ္ဂတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်လျှော့ချပစ်ခဲ့တာဖြစ်ပါတယ်ရှင်။
ကိုအောင်အောင်အပတ်စဉ်တင်ဆက်နေတဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ပါရှင်။အင်္ဂါနေ့နဲ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ကိုအခိုင်အမာဆက်လက်ထောက်ခံမှာဖြစ်ကြောင်းနဲ့အတ္တလန္တိတ်သမုဒ္ဒရာတလွှားကမဟာမိတ်တွေအပေါ်မယိမ့်မယိုင်ဆက်လက်အားပေးသွားမှာဖြစ်ကြောင်းဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာညီလာခံမှာအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဥရောပကိုကာကွယ်ရမှာအမေရိကန်လိုပဲကြံအဖွဲ့ဝင်တွေအနေနဲ့လည်းတန်တိတ်ထန်ခိုင်မာမှုရှိဖို့လိုကြောင်းနဲ့ရည်မှန်းချက်အတိုင်းဖြစ်ဖို့အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေအနေနဲ့အခြေခံရည်တည်ချက်နှစ်ခုရှိတယ်လို့လည်းပြောဆိုခဲ့တာပါ။ NATO သဘောတူညီချက်အပိုင်5မှာဖော်ပြချက်အရမဟာမိတ်အဖွဲ့ဝင်တွေအနေနဲ့နိုင်ငံတစ်နိုင်ငံတိုက်ခိုက်ခံရတယ်ဆိုရင်အကူအညီပေးဖို့ကတိပြုထားပါဗျ။အပိုက်၃မှာတော့တိုက်ခိုက်မှုတွေကိုတစ်နိုင်ငံချင်းစီနဲ့စုပေါင်းပြီး ခုခံကာကွယ်နိုင်စွမ်းရှိအောင်အဖွဲ့ဝင်တွေအားလုံးကဝိုင်းဝန်းပံ့ပိုးဖို့အာမခံထားပါတယ်။ကာကွယ်ရေးဝန်ထုပ်ဝန်ဘိုးကိုမျှဝေတာဝန်ယူဖို့ပြက်ကွက်နေတာကတော့အတော်ကိုကြာနေပြီဖြစ်တယ်လို့ဒါဟာမဟာမိတ်အဖွဲ့ကြီးရဲ့အခြေခံတွေကိုထိခိုက်ပျက်စီးစေတယ်လို့လည်းဒုသမရာပန့်စ်ကပြောကြားခဲ့တာပါ။2014ခုနှစ်မှာတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆယ်နှစ်အတွင်းကာကွယ်ရေးအသုံးစရိတ်တွေပြည်တွင်းကုန်ထုတ်လုပ်မှုပမာဏရဲ့နှစ်ရာခိုင်နှုန်းထည့်ဝင်နိုင်အောင်စူးစမ်းကြဖို့တန်ဋိဌာန်ချခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့တခြားအဖွဲ့ဝင်၄နိုင်ငံသာဂရိအတိုင်းဖြည့်ဆည်းခဲ့ကြကြောင်းလည်းဒုသမရာကပြောဆိုခဲ့ပါတယ်။မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဂရိပြုထားတဲ့အတိုင်းဆောင်ရွက်ကြဖို့အမေရိကန်သမရာအနေနဲ့မျှော်လင့်ထားသလိုအဖွဲ့ဝင်နိုင်ငံအများစုအနေနဲ့ဒီထက်ပိုပြီးစ조사ရမယ်အချိန်တန်ပြီးဆိုတာကိုလည်းရှင်းရှင်းလင်းလင်းအသိပေးလို့ကြောင်းပြောကြားခဲ့ပါတယ်။ရန်ပတ်ဟောင်းတွေနဲ့အစ်တွေခေါင်းထောင်ထလာနေတဲ့အတွက်နေတိုအဖွဲ့ကြီးရဲ့ခိုင်မာတဲ့တုံ့ပြန်မှုတွေလိုအပ်နေပြီလို့လည်းဒုသမ္မတကပြောဆိုခဲ့ပါတယ်။ဥရောပရှေ့ဘက်ခြမ်းမှာဆိုရင်လည်းပိုလန်နဲ့ဘော်လ်တစ်နိုင်ငံတွေမှာတိုက်ခိုက်ရေးအတွက်အသင့်အနေထားမှာရှိနေတဲ့တည်ရင်းတွေဖြန့်ကျက်ချထားပြီးနေတိုအဖွဲ့ကကာကွယ်ရေးအတွက်တိုးမြင့်ပြင်ဆင်ခဲ့ပါတယ်။ရှေ့ကမှအင်အားဖြစ်တင်းရင်နဲ့အရေးကြီးတဲ့ပူတွဲဆောင်ရွက်မှုတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခန့်ကဏ္ဍကဆက်လက်ပါဝင်သွားမှာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ပတ်သက်လို့လည်းရုရှားနိုင်ငံမှာတာဝန်ရှိကြောင်းမဟာမိတ်အဖွဲ့ကြီးရဲ့သဘောထားအတိုင်းဆက်လက်ဆွဲကင်သွားမှာဖြစ်တယ်လို့ဘီလာရုစ်နိုင်ငံမင်းစ်မြို့သဘောတူညီချက်ကိုလေးစားလိုက်နာပြီးယူကရိန်းရှေ့ချမ်းမှာပဋိပက္ခတွေလျော့ပါအောင်စတင်ဆောင်ရွက်ဖို့တောင်းဆိုကြောင်းလည်းဒုသမရာပန့်စ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲနေတိုးအဖွဲ့ကြီးအနေနဲ့စိန်ခေါ်မှုအစ်စ်တွေကိုရက်ဆိုင်နိုင်အောင်ပြင်ဆင်ဖို့လည်းတိုက်တွန်းခဲ့ပါတယ်။အထူးသဖြင့်အကြမ်းဖက်ဝါဒီတွေရဲ့ဗန္ဒာရေးအရင်းမြစ်တွေကိုဖျက်တောက်ဖို့စိုက်ဘာတိုက်ခိုက်မှုစွမ်းရည်ကိုလျော့ပါအောင်လုပ်ဖို့မဟာမိတ်တွေပုံမှုကြိုးပမ်းဖို့လိုအပ်နေတာကိုလည်းအလေးထားပြောကြားခဲ့ပါတယ်။နေတိုမဟာမိတ်အဖွဲ့ပုံမှုခိုင်မာလာခြင်းအပြင်ကမ္ဘာကြီးအတွက်ပုံမှုဘေးကင်းလုံခြုံစေသလိုဒီရည်မှန်းချက်အောင်မြင်စေဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့နေတိုအဖွဲ့ဝင်မိတ်ဆွေတွေနဲ့ဆက်လက်လက်တွဲဆောင်ရွက်ဖို့လည်းမျှော်လင့်ထားကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နေ့နဲ့ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။အမေရိကန်အစိုးရရဲ့ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြှင့်သွားဖို့သမ္မတဒေါ်နယ်ထရမ့်ကတင်လာနေမှာတောင်းဆိုလိုက်ပြီးဆရာခိုင်နှုန်းတိုးမြင့်မဲ့ဒီပမာဏဟာသမိုင်းမတိုင်ထူနိုင်မဲ့တိုးမြင့်မှုဖြစ်တယ်လို့ပြောပါတယ်။ဒါဟာအမေရိကန်ရဲ့အင်အားလုံခြုံရေးနဲ့ဆုံးဖြတ်ချက်ခိုင်မာမှုကိုကမ္ဘာကသိအောင်အာမခံပေးတဲ့သတင်းစကားတစ်ခုလည်းဖြစ်ပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိနေတဲ့ IS အစ္စလာမ်ရဲ့အစွန်းရောက်တွေကိုချေမှုန်းနိုင်မဲ့ပနာမအစီအစဉ်တစ်ခုကိုသမ္မတအင်ဂျီရိုကိုပို့လိုက်ပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောကြားလိုက်ပြီးကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအခုတင်သွင်းလိုက်တဲ့မူကြမ်းကိုအစိုးရအဖွဲ့အတွင်းကအစစ်မြေအရာရှိတွေကိုတင်းနေလာနေနောက်ပိုင်းမှာရှင်းလင်းတင်ပြသွားမယ်လို့ပြောပါတယ်။ဒါဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေသမဂ္ဂဘာသာရေးအပေါ်အခြေခံတဲ့နိုင်ငံတစ်ခုတည်ထောင်နိုင်မှုစ조사နေတဲ့ IS နဲ့အစွန်းရောက်အဖွဲ့တွေအားလုံးကိုချေမှုန်းနိုင်မဲ့ကြေပြတ်တဲ့အခြေခံမှုဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြည်ဝင်ခွင့်ကန့်သတ်မိန့်ကိုအသင့်မထုတ်ခင်ပထမထုတ်ပြန်ထားတဲ့အမိန့်ကိုဆန့်ကန့်ထားဖို့ထရမ့်အစိုးရရဲ့တောင်းဆိုချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပါတယ်။ဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အနောက်ဖက်ချမ်းအယူခံတရားရုံးကတနင်္လာနေ့ကပယ်ချခဲ့တာဖြစ်ပြီးတရားရုံးရဲ့တရားသူကြီး၃ယောက်ကဘာကြောင့်ပယ်ချလိုက်တယ်ဆိုတဲ့အကြောင်းပြချက်ကိုတော့မပေးခဲ့ပါဘူး။သမ္မတထရမ့်ရဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုအဲ့ဒီအယူခံတရားရုံးကပဲဆိုင်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြန်ပေးဆွဲခံထားရတဲ့ဂျာမန်ဒဇာဂန်အတွက်ပြန်ပေးငွေပေးဖို့တောင်းထားတဲ့သတ်မှတ်ချက်ကျော်လွန်သွားတာကြောင့်အဲ့ဒီဒဇာဂန်ကိုအစ္စလာမစ်စစ်သွေးကြောအဖွဲ့အဘူဆာယက်ကကွန်မြူလိုက်ပါတယ်။ဂျီဟာအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုကိုအစင်မပြတ်စောင့်ကြည့်နေတဲ့ SIDE ဆိုတဲ့ထောင်လိုင်းအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာအဲ့ဒီဂျာမန်လူမျိုးကိုတပ်ဖြတ်နေတဲ့ဗီဒီယိုကိုတင်ထားပါတယ
်။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျီမီကော့ပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.